ထိုင်းနိုင်ငံမဲဆောက်မြို့ကိုသွားနေတဲ့ဗန်ကားတစ်စီးဒီကနေ့မနေ့အစောပိုင်းကအစ်စ်ပင်နဲ့ဝင်တိုက်ပြီးတိမ်းမှောက်ခဲ့တာကြောင့်ကားတစ်စီးလုံးမီးလောင်သွားပြီးမြန်မာရွှေပြောင်းအလူသမား12ဦးသေဆုံးခဲ့ရပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။အောက်တိုဘာလ21ရက်နေ့မနေ့6နာရီခန့်ကထိုင်းနိုင်ငံဗန်ကောက်မြို့အနီးစမုတ်စခွန်ပြည်နယ်ကနေထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုမောင်းနှင်လာတဲ့ဗန်ကားတစ်စီးဟာကံဖက်ဖက်ပြည်နယ်အာရှလမ်းမကြီးပေါ်ကလမ်းတစ်ဘေးကတစ်ပင်နဲ့ဝင်တိုက်မိပြီးမီးလောင်ခဲ့တာပါ။မီးလောင်ခဲ့ပြီးတဲ့နောက်ကားပေါ်မှာပါလာတဲ့မြန်မာရွှေပြောင်းလုံသမား9ဦးနေရာမှာတင်ပွဲချင်းပြီးတည်ဆုံးခဲ့ပါတယ်။နောက်ထပ်2ဦးလည်းစေယုံမှာတည်ဆုံးသွားခဲ့ကြောင်းမြန်မာရွှေပြောင်းလုံသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။9ဦးဆုံးသွားတယ်ခင်ဗျာ။ဒါပေမဲ့စေယုံမှာရောက်သွားတဲ့အချိန်က2ဦးထပ်ဆုံးနေဆို17ဖြစ်သွားပြီ
။ကားပေါ်မှာဘယ်လောက်လောက်ပါလဲရှင
်15ခင်ဗျာ
။15ရောက်နော
်။အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တက်ဆိုင်ရမြန်မာလုံသမားတန်ရာရှိတယ်သွားရောက်ပြီးဆုံးပြီးပို့ဆုံးနေပါတယ်ခင်ဗျာ။
မြန်မာတန်ယုံကတန်ဝင်နန်းတွေကိုဆက်တွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။မီးလောင်နေတဲ့ကားအတွင်းမှာလိုက်ပါလာကြတဲ့မြန်မာနိုင်ငံသားတွေဟာကားအတွင်းကနေထွက်မရဖြစ်ပြီးမီးလောင်တေဆုံးသွားခဲ့ကြတာပါ။ကားအတွင်းမှာတေဆုံးသူ9ဦးရှိပြီး9ဦးဒဏ်ရာရရှိခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြနေပြီးဆေးရုံမှာတော့နောက်ထပ်2ဦးတေဆုံးသွားခဲ့ပါတယ်။မြန်မာတွေကိုတယ်ဆောင်လာတဲ့ကားဟာလမ်းဘေးကိုထိုးကျပြီးကားမီးလောင်ခဲ့တဲ့ဖြစ်ရဟာကားလမ်းမပေါ်မှာမိုးရွာနေတဲ့အချိန်လမ်းချော်ပြီးတစ်ပင်နဲ့ဝင်တိုက်ရာကနေမတော်တဆမှုဖြစ်ပွားခဲ့တာဆိုပြီးမီးလောင်မှုဖြစ်စဉ်ကိုကြည့်ရှုစုံစမ်းခဲ့တဲ့ထိုင်းစစ်သေးအရာရှိတွေကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းတက်ခရိုင်ထဲမှာကားတိမ်းမှုဖြစ်ပွားခဲ့ပါတယ်အဲ့ဒီတုန်းကတော့မြန်မာရွှေပြောင်းလို့သမားတဦးသေဆုံးခဲ့ပါတယ်မတ်လတုန်းကတော့ကားမီးလောင်တိမ်းမှောက်ခဲ့တာကြောင့်မြန်မာရွှေပြောင်းလို့သမား20လောက်သေဆုံးမှုတွေဖြစ်ခဲ့တာပါဗန်ကောက်နဲ့တက်ခရိုင်ကြားကလမ်းနေမှာကားမတော်တဆတိမ်းမောက်ရင်းတောင်အောက်ကိုကျလို့မြန်မာနိုင်ငံသားတွေတေဆုံးမှုတွေလည်းရှိခဲ့ပါတယ်ရှင်